စီတဲမာနေတဲ့ကြားပြင်းနဲ့ဒိတာခေါ်ကင်းနီပြင်းနဲ့ဒီမော့ဆုမြို့နယ်အရှိတ်ချန်ကရက်ဆက်တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒိတာကန်တွေအိုးအိမ်ဆုံခွာထွက်ပြေးတင်းရှောင်နေကြရတယ်လို့စစ်ရှောင်တွေကပြောပါတယ်။လွိုက်ကော်ဘက်တင်းရှောင်လာတဲ့ဒိတာကန်တို့ကစစ်ကောင်စီကိမှစစ်ဆေးဖန်ဆီးခံရတယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လုံခြုံပစ်ခတ်တဲ့အပြင်မနေ့ကဒေါသမကြီးရွာအုပ်စုမှာလေရင်နဲ့ပါပုံကျဲတက်ခတ်ခဲ့တယ်လို့စစ်ရှောင်တွေကဆက်ပြောပါတယ်။ဒီနေ့မနေ့ပိုင်းထိလည်းလက်နက်ကြီးပစ်ခတ်တဲ့တွေကြားနေရတယ်လို့သတင်းပို့ထားတာကိုအခြေခံပြီးကိုစော်ဝဲလိုင်ပြောပြပေးပါအောင်ခင်ဗျာ
။စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ KNI ဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားရက်ဆက်တိုက်ပွဲဖြစ်ပွားနေတယ်လို့ဒီမော့ဆိုအရှိဘက်ချန်းစစ်ရှောင်တူက VOA ကိုပြောပါတယ်။မနေ့ကဒေါသမကြီးကျေးရွာဘက်မှာလေရင်နဲ့ဘုံကျဲခံရတယ်လို့ဆိုပါတယ်။ဒီကနေ့မနေ့ပိုင်းထိလက်နက်ကြီးပစ်ခတ်တာနေကြားနေရတယ်လို့အဲ့ဒီစစ်ရှောင်းကအခုလိုပြောပါတယ်
တိုက်ပွဲဖြစ်တာအမေဟို၅ရက်၆ရက်လောက်ရှိပြီမနေ့ကနေနဲ့လာကျဲတယ်လေဒေါသမကြီးကနေရက်နဲ့ကျဲတော့စစ်ရှောင်းကလုံးဝနေလို့မရတော့အဖက်မှာအခြေခံချက်မှာဒီကိစ္စအစနေကြားနေရတရားပဲဒါပေမဲ့အဒီအထိထိမှမဖြစ်လာဆိုတော့ပတိထားဘောဒါပေမဲ့အတန်နေတော့ကြားနေရတယ်တိုက်ပွဲဖြစ်တာလားဒါမှမဟုတ်တို့ကပဲနန်းထူးနေရလားဆိုတော့မတိထားဘောအလုံးကြီးအတန်နေပဲကြားရတာ
ဒီမော့ဆိုနယ်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲကြောင့်ဒေါသမကြီးကျေးရွာအုပ်စုထိပိုကလိုကျေးရွာအုပ်စုတွေကရွာပေါင်းဆယ်ရာတဲ့မင်းတွေကတောင်းနဲ့ချီတဲ့ဒေသခံတွေပြေးလွှားနေကြရပြီးအများစုကဒီမော့ဆိုအနောက်ဖက်ချမ်းလွိုင်းကော်မြို့စတဲ့နိစ္စရာတွေကိုတင်းရှောင်လာကြတယ်လို့စစ်ရှောင်တွေကပြောပါတယ်။လွိုင်းကော်မြို့နယ်ဘက်ကိုစစ်ဘေးရှောင်လာတဲ့ဒေသခံတွေသူတို့လာရလမ်းတွေမှာစစ်ကောင်စီဂိတ်တွေနဲ့တိုးပြီးစစ်ဆေးခံရပြီးဖမ်းဆီးခံရသူတချို့လည်းရှိနေတယ်လို့နောက်ထပ်စစ်ဆောင်တဦးကပြောပါတယ
်ဒီနေ့လည်းရှောင်ပြီးမိတော်လူလည်းရှိသေးတယ်ပေါ့နော်တချို့ကလွိုင်းကော်လာတဲ့လူတော့ပုံပြောစစ်ဆေးခံရတာပေါ့တချို့ဆိုလည်းဖမ်းခံရတယ်ဆိုတဲ့ဟာတွေလည်းတချို့ကြားတယ်စစ်ဆောင်လာတဲ့ထဲမှာဖမ်းလာစစ်ဆေးခံရရင်နဲ့ဖမ်းခံရတဲ့တချို့လည်းရှိတယ်လို့လည်းကြားတယ်သူတို့လိုက်ကော်ရောက်လာတဲ့ဖွဲ့တွေကတော့အဲ့လိုအခက်အခဲတွေရှိတာပေါ့မှတချို့ကတော့ဒီနောက်ဖက်ချမ်းမှာပဲဖြစ်ဆောင်တယ်ပြီးတဲ့ခါမှာလည်းဘာမှမယူမီရဲ့လူတွေလည်းရှိတယ်သူပိုလိုအပ်လာတော့သူတို့တက်ပုခက်ခဲတာတော့စာပေါ့ပေါ့ရွာမှာပဲဖြစ်မဆောင်ပဲနဲ့ဒီတိုင်းပဲငြိမ်နေတဲ့ရွာသားတချို့လည်းရှိနေတယ်ဆိုတော့သူတို့လည်းပြီးစရာလည်းမရှိဘူ
းတက်ပွဲကြောင့်ဒေသခံတွေမကြာခဏဘေးလွရာကိုပြောင်းရွှေ့နေထိုင်ရပြီးယာယီတဲဆောက်ဖို့အမိုးအကာတွေလည်းအရန်လိုအပ်နေတယ်လို့စစ်ဆောင်တွေကပြောပါတယ်
အခက်အခဲရောမျိုးစုံရောဘာလို့ဆိုတနည်းအားဖြင့်တနည်းအားပြောင်းရွှေ့ရတာရေအဓိကအခက်ချင်းဆိုအမှုအကာပဲဘာလို့ဆိုတော့တနည်းအားတနည်းအားတွားရတော့ကိုနေဖို့အတွက်အဆောက်တဲရတဲ့ခါကြီးတစ်ခါပြန်လုံနေရတာပေါ့နော်
တိုက်ပွဲဖြစ်တဲ့နေရာပိုကျဲပြန့်လာပြီးပြင်းထန်လာတဲ့တိုက်ပွဲကြောင့်ဒီမော့ဆိုနယ်အရှိတ်ချမ်းကနေအနောက်ဖက်ချမ်းဘက်ကိုဒေသခံ9000လောက်ရောက်လာကြတာလို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေအဖက်ဖက်ကစစ်ကြောင်းထိုးနေတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားလာတာလို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ်
။အများကြီးစစ်ကောင်စီကစစ်ကြောင်းထိုးလာလို့ဖြစ်ကြတော့တော့ဒီမော့ဆိုရဲ့အနောက်ဖက်ကိုသူကဒီဒဏ်ရီအပိုက်တဲ့နေသားမျိုးပေါ်လို့ကျွန်တော်ဒီနေနဲ့ဒါဖြစ်လို့ဆိုလို့ရှိရင်တော့အခုကဒီတောင်နဲ့တင်းတဲ့ဖက်နဲ့စီလောင်းကိုဆောင်းပြောတဲ့ဖက်နဲ့ဒီကစ်ကြောင်းထိုးလာတယ်။ဒီခုံရဲ့နောက်ပေါ်တော့ခေါင်းကြီးတဲ့ဖက်နဲ့ကြောင်းထိုးလာတယ်။ဒီကစ်ကနောက်ဖက်ကမကြောင်းထိုးလာဘူးကြောင်းတော့ကျွန်တော်တို့ဒီပြည်ထဲမှာဖြစ်နေရှိတယ်ဗျာ။နောက်ဒီဒေါ်နစ်ကိုရောက်ခဲ့မှာအကြောင်းဒီကျွန်တော်ပြောတဲ့ဒေါ်ဆေရိုဒီကိုကလိုရခဲ့မှာလည်းအကြောင်းဗျာ
။ဒီမော့ဆိုမြို့အနီးဝန်းကျင်မှာစစ်ကောင်စီရဲ့တပ်မ66တပ်မ89နေအရင်ကတည်းကလှုပ်ရှားနေတာပါ။အခုဒီဒေသမှာရောက်နေတဲ့စစ်ကောင်စီတပ်ဖွဲ့အတော်များများဟာအရင်လိုတိုက်ရင်တက်ခွဲတစ်စိမ့်နဲ့နံပါတ်တွေအတိအကျမပါတော့ဘဲနေကြာပန်းတစ်စိမ့်တွေတတ်ထားတာတွေ့ရတယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ကပြောပါတယ်ခင်ဗျာ။